ပြီးခဲ့တဲ့နိုဝင်ဘာလ17ရက်နေ့မှာတလေးလုံးစစ်စင်ရေးစတင်လိုက်ကြတဲ့ကရှမ်းကယားဒေသထဲမှာရှိတဲ့စစ်ကောင်စီအခြေချတပ်စခန်းတော်တော်များများကိုတော်လှန်ရေးအင်အားစုတွေကတပြိုင်တည်းတိုက်ခိုက်သိမ်းပိုက်နေကြတာပါ။ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့ကိုလည်းရပိုင်းတွင်းမှာပဲတော်လှန်ရေးတပ်ပေါင်းစုဘက်ကသိမ်းယူနိုင်ခဲ့တယ်လို့မြို့ကန်က VOA မြန်မာပိုင်းကိုပြောပါတယ်။တော်လှန်ရေးအင်အားစုတွေကလက်ရှိအချိန်ထိမိုးပြဲမြို့ကိုထိန်းချုပ်ထားနိုင်ပြီးတော့စစ်ကောင်စီတပ်တွေတက်ဆွဲနေထိုင်ခဲ့ရာစခန်းပတ်ဝန်းကျင်မှာမြေမြုပ်မိုင်းတွေထောင်ထားခဲ့တဲ့နေရာတွေကိုမိုင်းရှင်းလင်းရေးလှုပ်ဆောင်နေတယ်လို့လုံခြုံရေးကင်းလဲ့နေတာရှိတယ်လို့မြို့ကန်တဦးက VOA ကိုအခုလိုပြောပြပါဗျ
။ပိန်းနိုင်တယ်လို့ပြောလို့ရမှာပေါ့နော်။အဲတော်လိုင်းရေးတိုင်းအားသူတွေကမြို့သေးကိုဝင်လာပေါ့မိုင်းတွေဝင်ရှင်းတာတွေပေါ့နော်။မိုင်းဝင်ရှင်းတာတွေနောက်ပြီးမှအဲကင်းလဲ့တာတွေအဲလိုပေါ့။အဲမြို့ပေါ်တက်တော့လူပြန်နေတာတော့မရှိသေးပါဘူး။
တလေလုံးစစ်စင်ရေးပထမနေ့မှာတော့မိုးပြဲဖဲခုံဒေသမှာစစ်ကောင်စီတပ်ခြေကုပ်ယူထားတဲ့ဝါရီစုဖလိုက်ဒုံဒူထံပွဲကုံ3ပွဲကုံ1ညောင်ဝိုင်းပီကင်းကော့ခူဆောင်ကန်းစီကားနှင့်စတဲ့စခန်း10ခုကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပါတယ်။နိုမာလာ15ရက်နေ့9ရက်မြောက်နေ့မှာတော့ဆက်တော်ရတောင်ကုန်းစခန်းကိုသိမ်းပိုက်နိုင်ခဲ့တယ်လို့မိုးပြဲတလေလုံးစစ်စင်ရေးမဟာမိတ်အင်အားစုများကနိုမာလာ16ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။တလေလုံးစစ်စင်ရေးမှာအလဲပိုင်းတိုင်းစစ်ဒေသရှမ်းတောင်ဘူဟာ1တပ်ရင်းတွေဖြစ်တဲ့1331တပ်ရင်း MB1 1332တပ်ရင်း PK1 1336တပ်ရင်း PK2 1339တပ်ရင်း MB2 1334 PKSPDF နဲ့ရှမ်းတောင်ဘူဟာ2တပ်ရင်းတွေဖြစ်တဲ့1333 1335 1338 13391311တပ်ရင်းနဲ့ KNDF ဘူဟာ1တပ်ရင်းဖြစ်တဲ့ KNDF BO3 BO11 BO22 နဲ့မြို့ပြတော်လှန်ရေးတပ်ဦး URF တို့ကပါဝင်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။မိုးပြဲမြို့နဲ့နှမိုင်းကြော်ကြော်အကွာမှာတော့စစ်ကောင်စီရဲ့ခမရ4နှစ်နှစ်ချင်းမြန်တပ်ရင်းမှာပဲစစ်တပ်တွေကြံနေတယ်လို့မြို့ကန်တဦးကပြောပြပါတယ်။လက်တလောမိုးပြဲမှာတိုက်ပွဲတွေတည်ငြိမ်နေပေမဲ့စစ်ကောင်စီရဲ့တာဝေးပစ်လက်နက်ကြီးနဲ့လေရင်နဲ့ဘုံကျဲတိုက်ခိုက်မှုကတော့ဆက်ပြီးတော့ရှိနေသေးပဲလို့ဆိုပါတယ
်။ဒီမိုးပြဲကနည်းနည်းတော့ငြိမ်နေတယ်။အပြင်ကဒီလက်နက်ကြီးပြည်တာနဲ့အလောက်နောက်လေရင်လာကျဲတာပေါ့နော်။လေရင်ဘုံလာချတာတွေခဏခဏတော့ရှိတယ်။ဒီမှာဒီမိုးပြဲမြို့ပြင်သကုံမြို့ဖက်မှာတော့ပစ်ခတ်တန်တွေတော့မိုင်းချတီရဖက်မှာအရင်ကလက်နက်ကြီးချတာတွေအဲ့လိုမျိုးပဲကြုံရ။တော်တော်များပြည်တာအပြင်လောက်ကမြို့ထဲမှာ
ဖဲခုံမြို့နယ်မိုင်းဖြတ်ကျေးရွာတဝိုက်မှာအခုရက်ပိုင်းဂျိုကြားဂျိုကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်။အလားတူလိုက်ကော်မြို့ဘက်မှာလည်းနေ့စဉ်ဆိုသလိုနှစ်ဖက်ပစ်ခတ်မှုတွေနဲ့တိုက်ပွဲတန်တွေကြားနေရတယ်လို့မြို့ကန်တွေကပြောဆိုပါတယ်။လိုက်ကော်မြို့ဘက်မှာတယ်လီဖုန်းလိုင်းတွေဖြတ်တောက်ခံထားရတဲ့အတွက်ဒေသခံတွေကို VOA ကဆက်သွယ်လို့မရပါဘူး။တိုက်ပွဲအခြေအနေအသေးစိတ်ကိုမေးမြန်းနိုင်ဖို့ကရင်နီတော်လိုင်းရဲ့အင်အားစုနဲ့စစ်ကောင်စီဘက်ကိုဆက်သွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူး။မိုးပြဲမြို့ကအများစုကနေရက်ကိုမပြောင်းနိုင်ကြသေးပေမဲ့အခုရက်ပိုင်းမှာတော့တချို့သူတွေကစဘာပြောင်းနဲ့မြေပဲတွေပြန်ပြီးတော့တင်းစီနေတာရှိတယ်လို့မြို့ကန်တွေကပြောပါတယ
်။လောလောဆယ်တော့ပြန်လာနိုင်ရှိရောမရှိသေးဘူးဘောနော်။အခုလောလောဆယ်ပေါ့တမန်လာမယ့်ရက်တော်တွေကပြောလို့မရဘူး။တချို့တွေကပြန်နေတာကြားရတယ်ဒီရက်ပိုင်းကလောလောဆအလုပ်တွေပေါ့နော်။တန်းတန်းကြံခဲ့တာတွေအဲ့လိုမျိုးနော်။နည်းနည်းပါဝင်လောက်တယ်တွေဝင်သိမ်းနေတယ်အဲ့လိုပေါ့နော်။တော့သူလည်းဓမ္မစုပြောင်းဖူးစုဒီတိုင်းလမ်းထားတာတွေအိမ်အောက်မှာဒီတိုင်းစစ်ထားရတယ်အဲ့လိုပေါ့နော်။တော်တော်များဖြစ်တယ်လေ။ဒီပဲတွေအဲ့လိုပေါ့တပါးတွေအဲ့လိုပေါ့အကွယ်ရကြုံနေဖြစ်တော့လေဒီတိုင်းပဲကုတိကြီးတာတွေညာတာပေါ့ဒီရဲ့ဖိုင်ရပြန်ဆိုင်တာတွေတွေ့နေရတာ
ဒီလိုမျိုးပြင်းထန်နေတဲ့တိုက်ပွဲတွေကြောင့်တောင်းနဲ့ချီတဲ့ဒေသခံပြည်သူတွေဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရပြီးတော့သူတို့အတွက်စားနပ်ရိက္ခာအပြင်စောင်းနှင်းအတွက်စောင်းနဲ့အနှွေးတွေတွေလည်းအရေးပေါ်လိုအပ်နေပါတယ်ရှင်